ယူကရိန်းဘက်ကဆက်လက်ရပ်တည်ရေး G7 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကနိုင်ငံတိုင်းဝန်ကြီးတွေဆွေးနွေးနေကြပါတယ်။ကနေဒါမှာဒုတိယနဲ့နောက်ဆုံးနေ့ဖြစ်ကျင်းပမဲ့ G7 စီးပွားအင်အားကြီးနိုင်ငံများနိုင်ငံတိုင်းဝန်ကြီးများအစည်းအဝေးမှာအခုလိုဆွေးနွေးနေကြတာပါ။မနေ့သက်သာရင်းတွေကစတင်တဲ့အစည်းအဝေးမှာယူကရိန်းစစ်ပွဲရှာရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေကိုအမေရိကန်နိုင်ငံသားဝန်ကြီးကတင်ပြဆွေးနွေးခဲ့ပါတယ်။ Saudi Arabia နိုင်ငံမှာရက်30ကြာကြီးအပြည့်အထားရင်အမေရိကန်ဆိုပြုထားတဲ့ယူကရိန်းနဲ့နှိမ့်တိုင်းသဘောတူနိုင်ခဲ့တယ်လို့နိုင်ငံရေးဝန်ကြီးမာကိုရူဘီယိုက G7 နိုင်ငံသားဝန်ကြီးတွေကိုရှင်းပြခဲ့ပါတယ်။ရုရှားသမ္မတဘက်ကဒီကမ်းလန့်ချက်ပေါ်မှာရှင်းမလင်းတုံ့ပြန်ထားချိန်မှာကလီဒါနိုင်ငံသားဝန်ကြီးကတော့ယူကရိန်းကိုဘယ်လိုဆက်လက်ကူညီမလဲဆိုတာကိုအဓိကဆွေးနွေးဖို့ပြောခဲ့ပါတယ်။ဗြိတိန်ပြည်သက်ဂျာမနီ၊အီတလီ၊ဂျပန်နဲ့ EU ရောပါသမဂ္ဂကလည်းတက်နေတဲ့ G7 ထိပ်သီးအစည်းအဝေးမတိုင်ခင်အမေရိကန်နိုင်ငံသားဝန်ကြီးရူဘီယိုနဲ့ကနေဒါနိုင်ငံသားဝန်ကြီးမယ်လနီဂျိုလီတို့တက်တာရင်းတွေကတည်ထက်ဆွေးနွေးကြပါတယ်။အမေရိကန်နေနဲ့ကနေဒါပါဝင်အဓိကကုန်သွယ်ပန်းနဲ့မဟာမိတ်နိုင်ငံတွေပေါ်သွင်းကုန်ခွင့်ကောက်ခံနေချိန်မှာနိုင်ငံရေးကိုတည်ကြဆွေးနွေးကြတာပါခင်ဗျာ။